ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မှာရှိတဲ့ပန်ဆိုင်မြို့အနီးတစ်ဝိုက်မှာစစ်တပ်နဲ့ကိုကန့်လက်နက်ကိုင် MNDAA ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်နယ်စပ်မြို့တွေမှာရှိနေတဲ့တရုတ်နိုင်ငံသားတွေသတိထားနေကြဖို့အတွက်တရုတ်အစိုးရကသတိပေးထားပါတယ်။တရုတ်နိုင်ငံတွေကဝမ်တိန်မြို့ရဲ့အထူးအခြေစံတွေကြားလာနိုင်တယ်လို့တရုတ်အာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ထားတဲ့အပြင်မူဆယ်ခရိုင်တွေကပန်ဆိုင်ဒေသနာမှာဆိုရင်တရုတ်ဘက်ကချန်စီယုတ်ကနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတိသတင်းကိုတော့ဦးသိပ်ထိုင်ဦးကတင်ပြပေးပါမယ်ရှင်။
မူဆယ်ခိုင်ပန်ဆန်းမြို့နယ်တဝိုက်မှာစစ်တပ်နဲ့ကိုကန့်လက်နက်ကိုင် MNDAA ဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့အတွက်တရုတ်နယ်စပ်မြို့ဖြစ်တဲ့ဝမ်တိန်မြို့ကဒေသခံတွေအနေနဲ့သတိထားပြီးနေထိုင်ကြဖို့တရုတ်ယူနန်ပြည်နယ်တဲဟုံပြည်နယ်ကွဲကအာဏာပိုင်တွေကအော်တိုဝါလာစကွဲနေနေဆွဲနဲ့သတိပေးချက်ထုတ်ပြန်ထားပါတယ်။ကျူကုတ်ဒေသမှာဖြစ်နေတဲ့လက်တလောဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တရုတ်အိုးအိမ်တွေထိခိုက်ခဲ့ရတယ်လို့ရွှေလင်းမြူနစ်စပယ်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်တရုတ်ဒေသခံတွေအနေနဲ့တိုက်ပွဲအခြေအနေကိုအိမ်ပြင်ထွက်လေလာတာခေါင်းမိုးတက်ကြည့်တာမျိုးတွေရှောင်ကြဖို့သတိပေးထားပါတယ်။မတင်ငါးစရာလူတွေတွေ့ရင်လည်းအာဏာပိုင်တွေကိုတီးပေးပါလို့အဲ့ဒီထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဝမ်တိန်မျိုးတွေကိုမြန်မာဘက်ကကြီးစံနေကြောက်ခဲ့တာကြောင့်အခုလိုတရုတ်ဘက်ကထုတ်ပြန်သတိပေးထားလို့ဝမ်တိန်မျိုးမြန်မာကုန်သွယ်လုပ်ငန်းရှင်များအသင်းတာဝန်ခံဦးမြတ်နိုင်ကပြောပါတယ်။ဒီထုတ်ပြန်ချက်ကနောက်ထပ်ညွှန်ကြားချက်မထွက်သေးသေး၍အတည်ဖြစ်တယ်လို့လည်းသူကပြောပါတယ်။
ဟုတ်တယ်ဒီမှာနေသားမှာတိုက်ပွဲတွေကျင်းပနေတယ်ဗျာကျင်းပနေတော့ဒီဘက်ကသူပြေးကြတော့ခါတာရှိတယ်ဗောနော်အဲ့တော့သူတို့ရဲ့ဒီလေသာကန်တခုဟိုအလဲငယ်ထိတ်ခိုက်တယ်ဗျာကောင်းကြီးကအဲ့မှာလေသာကန်ပူပါတယ်အဲ့ဒီဟိုကရနဲ့ပတ်သက်ပြီးတော့ဒီတရုတ်နိုင်ငံသားတွေအနေနဲ့တိုက်ပွဲအခြေအနေကြောင့်ဒီနယ်လက်ချံပြူနာတွေကိုအသွာလာမလို့ကိုစစ်ပွဲဖြစ်တဲ့နေရာဒီနာပါဝန်ကျင်ပန်ဆိုင်ဒီဘက်ပါဝန်ကျင်နေရာဆက်မင်းဆောက်ဦးတွေဘောနေဒီလိုဖိုင်ရိုက်ကြတော့ဗောအများကြီးဆက်လာတာဟိုဒီလိုတော်တော်များအဲ့အရာကြောင့်လို့ဆိုတော့အဲ့လိုအထက်မြေကောင်းကြီးမတက်ဖို့ပေါ့ဗျာဒီလိုတွေမရကြဘူးပေါ့အိမ်ထဲမှာပဲအဲဒီကပူပြီးလုံဆောင်တဲ့နေရာတွေမှာပဲနေဖို့ပေါ့အဲ့လိုမျိုး
တရုတ်မြန်မာနယ်စပ်ပန်ဆိုင်ကြီးကိုမျိုးကရဲစခန်းကိုကိုကန့်တပ်ဖွဲ့ MNDAA ကအော်တိုဝါလာစကွဲအနီးမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပန်ဆိုင်ဤတဝိုက်မှာပြန်လည်ပြစ်ခတ်မှုတွေရှိခဲ့ပါတယ်ပန်ဆိုင်နဲ့တိတ်မွေးတဲ့မုံခိုးဘက်မှာလည်းနှစ်ဖက်နောက်ဆက်တွဲတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါဒီတိုက်ပွဲတွေကြောင့်ပန်ဆိုင်မြို့ပေါ်မှာထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းပန်ဆိုင်လူမှုကူညီရေးအသင်းဥက္ကဋ္ဌဦးလိုင်ဘောဟန်ကပြောပါတယ
်။ပန်ဆိုင်ရဲစခန်းနဲ့ပန်ဆိုင်မှာရှိတဲ့တပ်စခန်းကိုလာပြီးတော့ဒါတို့ဟိုဒီကန်ဆက်ဖက်နေဟိုဒီလိုဒီကောင်တက်ဖက်နေရှိမှာပေါ့နော်။အဲ့ဒါတိုက်ကြဆက်ကြတယ်မင်း။ထိခိုက်တာတော့လူလူရှိတယ်ဗျာ။အပေါင်းပြောဆိုလို့ရှိရင်ဒါပြင်မှပြီးတော့တက်တုံးတယ်နော်။အဲဒီရှိမှဒီတိချင်းနဲ့အတော်လေးလည်းဖြစ်သွားတယ်ကိုကြီးရဲ့နိုင်ငံရေးမတည်ငြိမ်တာရဲ့မခုကြောင့်ဒီလိုလိုကြီးနေတာတို့အပြင်မဆက်ဖြတ်ပြီးတော့ဒီဟာကြုံလာတဲ့ခါကျတော့တပူပေါ်မမြင်သင့်ဘူးလို့ပြောချင်တာ
မုံကိုနဲ့ပန်ဆိုင်မျိုးအနည်းမှာစစ်ကောင်စီတပ်တွေ MNDAA နဲ့တောင်းပလောင်လက်ထက်ကင် TNLA တို့လှုပ်ရှားနေကြပြီးမြမစီပေးဒုက္ခသည်တွေကလည်းတရုတ်နယ်စပ်နားမှာအယောက်1000လောက်ရှိလာတယ်လို့လူမှုကူညီရေးအသင်းချုပ်ကပြောပါတယ်ဒါကြောင့်တရုတ်ဘက်ကမူဆယ်ခိုင်တွေကပန်ဆိုင်မျိုးတစ်ဖက်ချမ်းမှာနယ်စပ်ချန်စီယိုကာယနာကိုတရုတ်ဘက်ကဒီရက်ပိုင်းထဲမှာအလင်းစီလိုလုံနေကြတယ်လို့လဲဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးလာသူတွေအနာမကပ်ကြဖို့လဲတရုတ်ဘက်ကချန်စီယိုဘော်မှာလော့စပီကာတက်ပြီးမြန်မာဘာသာနဲ့ပါထုတ်လွှင့်သတိပေးနေပါတယ်
။ပင်းချင်းကွန်ခုံကြီးရှင်ဦးခောက်ကြည့
်။နယ်စပ်ကာဝယ်ထိန်းချုပ်မှုဒေသဖြစ်လို့အနာမကပ်ကြပါနဲ့
။ဒီလိုအခြေအနေမှာတရုတ်မြန်မာနိုင်ငံနယ်စပ်အကြီးဆုံးနယ်စပ်စီးပွားရေးဆောင်ဖြစ်တဲ့မူဆိုင်ခိုင်နဲ့မှာမူဆယ်ခိုင်မှာအခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်နေဆက်ကုံတွေပြန်စားဖို့မဖြစ်နိုင်သေးဘူးလို့ကုံတွေကပြောပါတယ်ခင်ဗျာ